မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိင်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဂုလ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအစီရင်ခံစာထုတ်ပြန်ပွဲအတွင်း FFM အဖွဲ့ဝင်ကုမာရာစွာမိကအခုလိုပြောကြားသွားတာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
မြန်မာစစ်တပ်ဟာလူနည်းစုတိုင်းသားတွေကိုချင်းချောက်အပြစ်ပေးတာ၊လိင်မိုင်းဆိုင်ရာအကြမ်းဖက်ဆော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တရားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှတောင်းဆိုလိုက်တာပါ။မြန်မာစစ်တပ်ဟာရက်စက်တဲ့နှီးပြူဟာတွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာဆက်လက်အသုံးပြုနေဆဲဖြစ်ပြီး2019ရကိုင်ပြည်နယ်ကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာပြင်းထန်လွန်ပြီးဒီလိုလှုပ်ဆောင်ချက်တွေကရိုဟင်ဂျာတွေကိုမျိုးဖြုတ်လိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေရရောက်ကြောင်း FFM အစီရင်ခံစာမှာစွပ်စွဲထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ပွေရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kumara Swami ကဇာတာပတိနေ့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောသွားပါတယ
်။ Our basic argument has been and it has formed over the last 2 years is that the human rights violations we have asked
tomorrow ခုထောက်ပြနေတဲ့အခြေခံအကြောင်းချက်တွေဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးဒီဖြစ်ရပ်အတွက်အဓိကတာဝန်ရှိတာကတော့မြန်မာတပ်မတော်ပဲဖြစ်ပါတယ်အဲ့ဒီဖြစ်ရပ်တွေဟာအယက်သားအစိုးရဒါမှမဟုတ်အယက်သားအဖွဲ့အစည်းတွေကကျူးလွန်တာမျိုးမဟုတ်ပဲမြန်မာစစ်တပ်ကကျူးလွန်ခဲ့တာကိုတွေ့ရပါတယ်စစ်တပ်ဟာဝမ်းနည်းစိတ်ပြတ်ဖွယ်ရာနှီးပြူဟာတွေတုံးခဲ့ပြီးဒေသခံပြည်သူလူထုကိုချင်းချောက်အပြစ်ပေးတာလို့ဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုခွင့်ပြုခဲ့တာကိုကျွန်မတို့လေ့လာတွေ့ရှိရပါတယ
်ဒါအပြင်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေကလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာလူမျိုးလုံးဖယ်ရှားမှုကျူးလွန်ရာရောက်တယ်လို့တောင်ပြောနိုင်ကြောင်းKumara Swami ကထောက်ပြပါတယ
် Now one of the tools of that intimidation is sexual violence. It happens even in Kachin or it happens in Shan.
ချင်းချောက်တဲ့နေရာမှာအသုံးပြုတဲ့လက်နက်တစ်ခုကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာကချင်ရှမ်းနဲ့ရခိုင်ပြည်နယ်ဒေသတချို့မှာဖြစ်ပွားနေတာပါ။ဒါကြောင့်မို့ကျမတို့အစီရင်ခံစာမှာထောက်ပြထားတာကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရက်စက်တဲ့အကြမ်းဖက်မှုအတိုင်းအတာဟာကြီးမားလွန်းတဲ့အတွက်လူမျိုးတုံးဖယ်ရှားမှုအဖြစ်ကျူးလွန်ရာရောက်တယ်လို့တောင်ပြောလို့ရပါတယ်။ဒီအစီရင်ခံစာဟာပြီးခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်နောက်ထပ်အလားတူအချက်လက်အစ်စ်တွေလည်းဖော်ပြထားပါတယ်။ကျမတို့အစီရင်ခံစာအတွက်လေ့လာတဲ့အထက်မှာလိင်ပိုင်းဆိုင်ရာကျုံပြူးမှုနောက်တစ်ခါလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးလူတွေတိတ်မတိကြတဲ့အမျိုးသားတွေနဲ့ယောက်ျားလေးတွေလိင်ဆက်ဆံခံရတဲ့ကိစ္စတိုင်းနာလက်နက်ကိုင်အုပ်စုတွေကျူးလွန်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေကိုလည်းလေ့လာခဲ့ပါတယ်။ဒါ့အပြင်လိင်အကြမ်းဖက်ခံရမှုဖြစ်လာရတဲ့အကြောင်းရင်းတွေနဲ့အတူလိင်အကြမ်းဖက်မှုနဲ့ကြားမှခွဲခြားဆက်ဆံနေပုံတွေကိုပါကျမတို့လေ့လာခဲ့ပါတယ်
။မနှစ်တုန်းကစာမျက်နှာ400ကျော်ရှိတဲ့ FFM အဖွဲ့ရဲ့အစီရင်ခံစာဟာရိုဟင်ဂျာအများစုနဲ့ကချင်ရှမ်းဒေသကအကြမ်းဖက်ခံရသူ800ကျော်ကိုမေးမြန်းပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိသလို FFM အဖွဲ့ကလည်းမြန်မာပြည်တွင်းဝင်ရောက်လေ့လာခွင့်ပိတ်ပင်ထားတာပါ။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာပြတန်းကျင့်သုံးနေတဲ့ဥပဒေတချို့ဟာအကြမ်းဖက်မှုကိုပုံမအားပေးသလိုဖြစ်နေကြောင်းလည်း FFM အဖွဲ့ဝင်ကူမာရာစွာမိကပြောပါတယ်။သူတို့လေ့လာချက်အရငြင်းငြင်းနေတဲ့ကာလတွေမှာတော့မြန်မာလူအဖွဲ့အစည်းမှကျင့်သုံးနေတဲ့ဥပဒေတွေဟာစစ်ကြေတဲ့ဒေသကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုဆိုးအောင်အားပေးရရောက်တယ်လို့လည်းထောက်ပြပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုဟာအသားအရောင်ခွဲခြားဆက်ဆံတဲ့အခြေအနေမျိုးတောင်ဖြစ်နေကြောင်းလည်းပြောပါတယ်။ FFN အဖွဲ့ကတိုင်းသားဒေသကလိင်အကြမ်းဖက်မှုတွေလေ့လာရမှာအရင်အစီရင်ခံစာထုတ်ပြန်တုန်းကမူပေါင်းချမှတ်ထားတာကိုဆက်လက်ကန့်ဆွဲထားပြီးနောက်ဆုံးလေ့လာချက်အရအခြေအနေတွေပုံမနဲ့ဆိုင်တာကိုတင်ပြဖို့စူးစမ်းထားကြောင်းဒါကြောင့်အခုအစီရင်ခံစာအရမြန်မာနိုင်ငံမှာလူမျိုးပြောက်ွယ်အောင်စစ်တပ်ကလုပ်နေတယ်ဆိုတဲ့အချက်ကိုစွပ်စွဲထားကြောင်းကူမာရာစွာမိကပြောပါတယ် FFM အဖွဲ့ဟာသူတို့လေ့လာတွေ့ရှိချက်အပြီးသက်အစီရင်ခံစာကိုရှေ့လစက်တင်ဘာလကြာရင်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတင်သွင်းသွားမှာဖြစ်ပါတယ်ကုလသမဂ္ဂ FFM အဖွဲ့ရဲ့ဒီအစီရင်ခံစာဟာနိုင်ငံရေးအရဖိအားပေးဖို့ချိန်ကိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြန်မာအစိုးရကပြဿနာတွေပြည်လည်အောင်ကြိုးပမ်းချက်တွေကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတံအမတ်ကြီးဦးဟောက်တူစွမ်းကတုတ်ပြန်ပြောဆိုလိုက်ပါတယ်
ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာအဖြေဆိုတာကတော့ ဟိုကောင်းအောင်ကျွန်တော်လုပ်နေတဲ့ဟာတွေကျွန်တော်ရင်မှန်းချက်နဲ့ဒီကိစ္စတွေဒီလိုအကြမ်းဖက်မှုတွေမတရားလုပ်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ကချုပ်တင်ကာဝယ်မှုတွေဘယ်လိုလုပ်ရမလဲဒါတွေကိုရှိတဲ့လူလဲကျွန်တော်အရေးယူဆောင်မှုဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့ကောင်းမွန်တဲ့ကြိုးစားမှုလုပ်ငန်းဒီပေါ့နော်အစီအစဉ်တွေကတော့ဒီလိုပုံစံနဲ့တော့ကျွန်တော်တို့ဘာမှအကောင်းကျိုးရရမှာမဟုတ်ဘူးကျွန်တော်အဲ့လိုပဲပြောချင်ပါတယ်နော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့ဟာအဓိကပါပဲ။ဘာဖြစ်လို့လဲဆိုတော့အခုဆိုရင်နော်ပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန်နဲ့ချိန်ကြိုက်ပြီးတော့ဒီဟာလေးလုပ်တယ်
။မြန်မာအစိုးရကတော့ FFM စတင်ဖွဲ့စည်းခဲ့စဉ်ကလေးကလက်မခံတယ်လို့အဲ့ဒီအဖွဲ့ဟာလုံပိုင်ခွင့်တဲ့ပိုကျော်လွန်လှုပ်ဆောင်တဲ့အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မြန်မာဘက်ကအသိမှတ်မပြုကြောင်းရခိုင်ပြည်ထောင်စုပြည်လည်ရေးမှာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ထားတယ်လို့အခြားနည်းလမ်းတွေနဲ့လှုပ်ဆောင်နေကြောင်းတမန်ကြီးဦးဟောင်တို့ဆောင်က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ